ဥရောပမှာကိုဗစ်ရောဂါကူးစက်မှုနှစ်လလောက်ကျဆင်းသွားခဲ့ပြီးမှအခုနောက်တစ်ခါကူးစက်မှုပြန်များလာနေတဲ့အကြောင်းနဲ့စီကံကန့်သတ်ချက်တွေစက်မထားရင်ကူးစက်မှုဆိုင်ကတခုဖြစ်လာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ခီးထွက်တာတွေလူစုလူဝေးလုံကြတာတွေလူမှုရေးဆိုင်ရာကန့်သတ်ချက်တွေရှော့ချပေးလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲရောဂါကူးစက်မှု10ရာခိုင်နှုန်းပြန်မြင့်တက်ခဲ့ကြောင်း WHO ရဲ့ဥရောပဆိုင်ရာဒါရိုက်တာ Hans Kluger ကပြောခဲ့တာပါ။အိန္ဒိယနိုင်ငံမှာပထမဆုံးဒေါ်ဇာကိုရိုနာပိုးမျိုးဘက်တစ်ကူးစက်မှုတွေတိုးလာခဲ့ပြီးတဲ့နောက်ဥရောပဘက်ကအလင်းမြန်ကူးလာတာနဲ့ပတ်သက်လို့ဗြိတိန်မှာပထမဆုံးကူးစက်ခဲ့တာကိုရည်ညွှန်းပြောသွားတာဖြစ်ပါတယ်။အခုလာကုန်ဒီဥရောပတိုက်ထဲကကူးစက်မှုအသစ်တွေရဲ့90ရာခိုင်နှုန်းလောက်ဟာကူးစက်မြန်ဒေါ်ဇာမျိုးဘက်တစ်ဖြစ်လာနိုင်ကြောင်းဥရောပသမဂ္ဂရောဂါထိန်းချုပ်ရေးဌာန ECDC ကထပ်မံထားပါတယ်။ဩဂုတ်လမှာဗဟုအာရှဒေသအတော်များများအပါအဝင် WHO အဖွဲ့ဝင်ဥရောပသမဂ္ဂ53နိုင်ငံနဲ့သူတို့ရဲ့ပိုင်နဲ့နယ်မြေတွေမှာဒေါ်တာဗီဇမျိုးကွဲသည့်ကူးစက်မှုများလာနိုင်တဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။ကာကွယ်ဆေးတွေဟာဒေါ်တာဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်ပေမဲ့လည်းဘေးကင်းတဲ့အဆင့်အကာအကွယ်ရဖို့အတွက်ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးဖို့လိုပါတယ်။WHO အဖွဲ့ဝင်နိုင်ငံတွေရဲ့ဥရောပဒေသတွင်ကာကွယ်ဆေးထိုးပြီးသူ24ရာခိုင်နှုန်းပဲရှိသေးပြီးလူကြီးသားရဲ့ထက်ဝင်တဲ့ကျန်းမာရေးလုပ်သား40ရာခိုင်နှုန်းတို့ဟာအခုထိကာကွယ်ဆေးမရကြသေးတဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။အရွယ်ရောက်သူအားလုံးရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးထားဖို့အကြံပြုတိုက်တွန်းထားတာမို့လို့ဒီအခြေအနေဟာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်ရှင်။